ကနေဒါနိုင်ငံလွှတ်တော်အနီးတစ်ဝိုက်ကတနက်ပစ်ခတ်မှုနဲ့ပတ်သက်လို့တန်မြတ်ရှိသူ Michael Zehef Bibiu ကိုလုံခြုံရေးအရာရှိတွေကစစ်ဆေးနေပါတယ်ပြကမှုမှာပါဝင်သူတွေကတူဟာအစ္စလမ်ဘာသာကိုကူးပြောင်းသွားသူဖြစ်ပြီးကွိဘက်ပြည်နယ်ကဖြစ်ကြောင်းအမေရိကန်ရာရှိတွေကပြောပါရယ်ဒီပြကမှုအတွင်းလုံခြုံရေးအဆောင်စစ်သည်တူဦးနဲ့တနတ်သမားတူဦးတည်ဆုံသွားပါရယ်ကနေဒါမြို့တော်အော်တိုဝါမှာရှိတဲ့စစ်သမိုင်းပြတိုင်းနဲ့လွှတ်တော်အဆောက်အဦအတွင်းအခုလိုပြကမှုဖြစ်ပွားတာပါကနေဒါအထူးလုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခုချိန်ထိထွက်ပြေးလွတ်မြောက်နေသေးတဲ့တနတ်သမားတစ်ယောက်ဒါမှမဟုတ်နှစ်ယောက်ကိုလိုက်လံရှာဖွေနေစေဖြစ်ပါရယ်ဆက်လက်နားဆင်ကြပါခင်ဗျာဗုဒ္ဓဟူးနေ့မနေ့ပိုင်းကကနေဒါအမျိုးသားစစ်သမိုင်းပြတိုင်းမှာတနက်ပြစ်မှုစတင်ဖြစ်ပွားခဲ့တာပါစစ်ပွဲအတွင်းကြဆုံးခဲ့သူတွေအတွက်အမှတ်တရစိုက်ထူထားတဲ့ဂူဘိတ်မန်ကိုစောင့်နေတဲ့လုံခြုံရေးစစ်တီကိုဇပင်ရှိတနက်သမားတဦးကစတင်ပြစ်ခတ်ခဲ့တာပါဒီလိုပြစ်ခတ်မှုအတွင်းတနက်ပြစ်ခတ်တန်၄ချက်လောက်ကြားရတယ်ဆိုပြီးမျက်မြင်သက်သေတွေကပြောရတယ်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာရှိတဲ့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Catholic Immigration Center မှာလုပ်ကိုင်နေတဲ့မက်ဆယ်လီကပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရယ
်ဘာမေမိုရီယယ်ရဲ့တဝိုက်မှာအဲမှာဂတ်တယောက်ကိုသူတို့ဟိုစားတနတ်နဲ့ပြစ်တော့သူဟိုစားတန်းရတယ်အခုကြာတော့ဆုံးသွားပြီအဲ့ဒီအာတက်ခံရတဲ့သူတယောက်ဟာ
စစ်သမိုင်းပြတိုင်းမှာပြစ်ခတ်ခဲ့တဲ့တနတ်သမားဟာနောက်ပိုင်းမှာလမ်းပေါ်ကကားတစ်စီးကိုရက်ခိုင်းပြီးကားပိုင်ရှင်စီကနေကားကိုလူယူပြီးတဲ့နောက်တမိုင်ကျော်အကွာမှာရှိတဲ့ကနေဒါလွှတ်တော်ဘက်ကိုမောင်းနှင်သွားခဲ့ပါတယ်တနတ်သမားဟာကနေဒါလွှတ်တော်ပင်မအဆောက်အဦအတွင်းကိုဝင်ခဲ့တဲ့အချိန်မှာလွှတ်တော်လုံခြုံရေးအဆောင်တဦးကတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီတနတ်သမားတည်ဆုံသွားပါတယ်ဒီပြစ်ခတ်မှုနဲ့မလန်းမကန်းမှာရှိတဲ့အစည်းအဝေးခန်းတစ်ခုအတွင်းမှာတော့ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါလွှတ်တော်ရင်းသဘောထားကောက်ခံတဲ့အစည်းအဝေးမှာမင်ကွန်းပြောနေခဲ့တာပါအခုအခါမှာလွတ်မြောက်နေသေးတဲ့တနတ်သမားတဦးတည်းမကကိုလိုက်လံရှာဖွေနေတဲ့အကြောင်းမက်ဆယ်လီကအခုလိုဆက်ပြောပြပါရယ
်လူနှစ်ယောက်လွတ်နေတော့ဘယ်လိုပြောမလဲလိုက်ရှာနေရတာပေါ့နော်ဘယ်မှာသွားနေသလဲဘယ်မှာပုန်းနေသလဲဆိုတာလေအဲ့ဒါကြောင့်ဘယ်လိုပြောမလဲနီနာရှိတဲ့အကြောင်းဖြစ်စေအဆောက်အုံဖြစ်စေအလုံယုံဖြစ်စေသူတို့အလုံးပိတ်ရတယ်လေပြီးတော့သူတို့ဒီထိုးလောက်ရတယ်ဘာဖြစ်လဲဆိုတော့ကားလမ်းနဲ့အလုံးပိတ်လိုက်တယ်
ဒီလိုပြကမှုနဲ့ပတ်သက်ပြီးဘယ်အကြမ်းဖက်ဖွဲ့စည်းကမှသူတို့လုပ်ခဲ့တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူးကနေဒါနိုင်ငံမှာအကြမ်းဖက်သမားတွေရဲ့ဘေးအန္တရာယ်ကကာကွယ်ဖို့လုံခြုံရေးအဆင့်တိုးမြင့်ပြီးနောက်တည့်ရက်မှာပဲအခုလိုပြကမှုဖြစ်ပွားခဲ့တာပါတနင်္လာနေ့တုန်းကလည်းမွန်ထရီယယ်မြို့အနီးမှာအစ္စလမ်ဘာသာဝင်ကူးပြောင်းထားသူတဦးကကနေဒါစစ်သားနှစ်ဦးကိုကားနဲ့တိုက်ခဲ့တာကြောင့်စစ်သားတဦးသေဆုံးသွားပါတယ်ကနေဒါနိုင်ငံမှာအခုလိုပြကမှုတွေဖြစ်ပွားပြီးအမေရိကန်ပြည်ထောင်စုမှာလည်းလုံခြုံရေးအဆင့်တိုးမြင့်ထားပါတယ်ကနေဒါနိုင်ငံကအခုတိုက်ခိုက်မှုအပေါ်တုံ့ပြန်ဆောင်ရွက်ရမှာအမေရိကန်အနေနဲ့ကူညီမယ့်အကြောင်းကနေဒါအစိုးရကိုသမ္မတဥဘာမာကကမ်းလှမ်းထားပါတယ်ခင်ဗျာ